မခင်ဗျာအခုချိန်ကစပြီးအဖတ်ရှင်အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းစီကောက်စီယာကဏ္ဍကိုဂျော်မိုးမိုးထွန်းနဲ့အတူကျွန်တော်ထွန်းအောင်တို့ကတင်ပြပေးပါမယ်အဲ့ဒီတော့မမိုးကြီးဒီဝင်မှုကြီးကြရေးပြုပြင်ရေးနဲ့ပတ်သက်လို့အခြေတင်ဆွေးနွေးမှုကိုအမေရိကန်ထက်ထွတ်တော်ကဒီကနေ့စတင်နေပါပြီ။ဒီကိစ္စဟာအများစု Republican Party အမတ်တွေအကြားသဘောထားကွဲပြားနေတာကြောင့်ဒီနှစ်နိုဝင်ဘာလရွေးကောက်ပွဲမှာတက်ရောက်မှုရှိနိုင်ပါတယ်
။ဟုတ်ပါတယ်အငယ်ဦးထွန်းအောင်အဲမနီတုံးကတော့ရာပေါင်းများစွာနဲ့ခြေရဆန္ဒပြသူတွေဟာလွှတ်တော်ရှိမှစုယုံပြီးပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအောက်လွှတ်တော်ကနေအတည်ပြုခဲ့တဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုဥပဒေချမ်းကိုပယ်ချပေးဖို့တောင်းဆိုခဲ့ကြတဲ့အပြင်စုပေါင်းပွဲလည်းပြုလုပ်ခဲ့ကြပါတယ်။အဲဒီဆန္ဒပြပွဲတွေကိုတရားမဝင်ပြည်ဝင်သူတွေများပြားတဲ့ကယ်လီဖိုးနီးယားပြည်နယ်မှာစနေနေ့ကစတင်လာလိုက်တာဟာမနီတုံးကတော့ Los Angeles, Houston, Detroit မြို့တွေမှာလည်းပြုလုပ်ခဲ့ကြပါတယ်။အဲ့ဒီအောက်ဆက်တော်ရဲ့ဥပဒေချမ်းထဲမှာဘာပါလဲဆိုတော့အမေရိကန်ပြည်အောင်စုအတွင်းမှာစာရွက်စာတမ်းမရှိပဲနေထိုင်နေတာကိုကြီးလေးတဲ့ပြစ်မှုဖြစ်အောင်လုပ်ထားပြီးရောအမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်မှာလည်းတတိုင်းဆောက်လုပ်ဖို့တောင်းဆိုထားပါတယ်။ဒါအပြင်တရားမဝင်ပြည်ဝင်တဲ့သူတွေကိုငှားရမ်းတဲ့အလို့ရှင်တွေကိုလည်းအပြစ်ဒဏ်တွေချမှတ်ဖို့ပါဝင်ပါတယ်။ဒါတွေမကသေးပါဘူး။အဲတရားမဝင်ပြည်ဝင်သူတွေကိုအကူအညီပေးတာဟာရာဇဝတ်ကုဖြစ်တယ်ဆိုပြီးရောလည်းဒီဥပဒေချမ်းကဆိုပါတယ်နယူးယောက်မြို့မှာရှိတဲ့ Episcopal ဘုရားရှိခိုးကျောင်းကလက်ထောက်ဂိုင်းချုပ်ဖုန်းတော်ကြီး Michael Kendall အပါအဝင်တချို့ဘာသာရေးခေါင်းဆောင်တွေကတော့အဲဒီဥပဒေကြမ်းအတိဖြစ်သွားရင်တော့မှာပဲတဲ့မလိုက်နာဖို့အစီအစဉ်ရှိတယ်ဆိုပြီးတော့အခုလိုပြောပါတယ်အငယ်ဦးထွန်းအောင်
We pledge ourselves to oppose and resist this legislation in the halls of government
သူရရဲ့ခမလုံကြီးတဲ့မှာကျွန်တော်တို့ကိုယ်တိုင်ဒီဥပဒေပြဋ္ဌာန်းချက်ကိုစန့်ကျင်ဖို့နဲ့ခုခံဖို့အာမခံချက်ပေးရစေ။တရားရုံးမှလည်းပဲကျွန်တော်တို့စန့်ကျင်ပါမယ်။လူအပ်ပါကကျွန်တော်တို့အကျဉ်းတောင်တဲကိုဝင်မယ်လို့ဖုန်းတော်ကြီးကန္တကပြောသွားတာပါ
။မင်းညနေကတော့ဒီအထက်လွှတ်တော်တရားရေးရာကော်မတီကအောက်ဆက်တော်ရဲ့ဥပဒေချမ်းနဲ့မတူတဲ့လူဝင်မှုကြီးကြပ်ရေးဥပဒေချမ်းတစ်ခုကိုအထက်လွှတ်တော်တစ်ခုလုံးမှတင်ပြဖို့အတည်ပြုလိုက်တော့အဲဆန္ဒပြသူတွေရဲ့တောင်းဆိုချက်ဒီကော်မရှင်စီပောက်သွားပုံရပါတယ်။ဒါအပြင်လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကွန်ဂရက်မှာနိုင်ငံရေးတိုက်ပွဲအကြီးအကျယ်ဆင်နွှဲဖို့အချိန်နဲ့လဲဖန်တီးပေးလိုက်တဲ့ပုံရသွားပါတယ်အငယ်ဦးထွန်းအောင်
။မှန်ပါတယ်။ထဲလွတ်တော်ဥပဒေကြမ်းထဲမှာအဲ့တဲ့အလုသမားအစီအစဉ်နဲ့သန်းနဲ့ချီတရားမဝင်ဝင်ရောက်လာသူတွေကိုနိုင်ငံသားပြုလုပ်ခွင့်ပေးမှုအပါအဝင်သမ္မတဘော့ရှ်လိုလားတဲ့ပြဋ္ဌာန်းချက်အများပြားထည့်သွင်းထားပါတယ်။အထူးသဖြင့်ဥပဒေကြမ်းကအမြဲတမ်းနေထိုင်ခွင့်နဲ့နောက်ဆုံးကြရင်နိုင်ငံသားပြုခွင့်တွေကန့်လန့်ပါမယ်။ယာယီအလုသမားအစီအစဉ်ဖန်တီးပေးပါလိမ့်မယ်။ဥပဒေကတစ်နှစ်ကိုယာယီအလုသမား၄သိန်းလောက်ကိုဗီဇာထုတ်ပေးဖို့စီစဉ်ထားပါတယ်မုံမုံကြီး
။ဒါပေမဲ့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးတော့ Republican တွေကြားထဲမှာလည်းသဘောထားကွဲလွဲနေကြပါတယ်။အဲ Texas ပြည်နယ်အထက်လွှတ်တော်အမတ် John Cornyn ကဒီအစီအစဉ်ကတဲ့ American မှာတရားမဝင်ဝင်လာသူတွေကိုဆုတ်ချလိုက်တာပဲဆိုပြီးတော့အခုလိုစောရကတက်ပါတယ
် But I have also a concern that this is going to be interpreted by my constituents and others as
ဒါကိုကျွန်တော်ရဲ့မဲဆန္ဒနေမြေတွေနဲ့တခြားလူတွေကလူငင်းချမ်းသာခွင့်ပေးတာဖြစ်အတိတ်တွေကောက်ယူကြမှာကိုကျွန်တော်စိုးရင်လေလို့ခုနင်းကပြောကြားသွားတာ
ပါ Pennsylvania ပြည်နယ်ရဲ့ Republican အမတ်ဖြစ်သူအထက်လွှတ်တော်တရားရေးရာကော်မတီဥက္ကဋ္ဌ Alan Specter ကရောဘယ်လိုပြောသလဲဆိုတာကိုနားထောင်ကြည့်ကြရအောင်ပ
ါ Can I believe we have a bill which is not justifiably categorized as amnesty
ကျွန်တော်တို့မှာရှိတဲ့ဥပဒေကြမ်းကိုလူငင်းချမ်းသာခွင့်ပေးတာအဖြစ်သတ်မှတ်တာဟာမမှန်ဘူးလို့ကျွန်တော်ယူဆပါတယ်လို့အထက်လွှတ်တော်အမတ် Specter ကပြောကြားသွားတာပါ
ကော်မတီဝင်ထိတ်တန့်ဒီမိုကရက်အထက်လွှတ်တော်အမတ်ပက်ထရစ်လီဟီကဒီနိုင်ငံအတွင်းမှာရောက်ရှိဖြစ်နေပြီးသားစာရွက်စာတမ်းမရှိတဲ့အလုပ်သမားတွေဟာတဲ့နိုင်ငံသားဖြစ်ဖို့စောင့်စားနေကြတဲ့လူတိုင်းကြီးရဲ့ရှေ့မှာရှိနေလို့တော့မဖြစ်ဘူးလေဆိုပြီးအထက်လွှတ်တော်အမတ်စပက်တာပြောတာကိုသူကသဘောတူလိုက်ပါတယ
် They're going to need to pay fines, pay taxes, work hard, wait in line
သူကဓာန်ငွေတွေပေးရပါလိမ့်မယ်အခွန်ငွေတွေလည်းဆောင်ဖို့အလုပ်ကြိုးစားလုပ်ရပါလိမ့်မယ်အမြဲတမ်းနေထိုင်ခွင့်ပြုတဲ့အစိမ်းရောင်ကပ်ပြရဖို့တန်းစီရပါလိမ့်မယ်။တရားမျှတမှုနဲ့နိုင်ငံသားအဆင့်အတန်းရဖို့ကြိုးစားလုပ်ကြံရလိမ့်မယ်လို့အထက်လွှတ်တော်အမတ်လီဟီကပြောကြားသွားတာပါ။
အခုဒီကိစ္စဟာရီပက်ဘလစ်ကန်ရဲ့အတွက်တကယ်ကိုခက်ခဲတဲ့ကိစ္စရပါပဲ။ဒါကြောင့်လဲဆိုတော့ဒီနိုင်ငံထဲကိုတရားမဝင်ပြည်ဝင်သူတွေလှိမ်ဝင်နေတာရယ်နဲ့ဒီစပိန်ဘာသာစကားပြောတဲ့နိုင်ငံသားတွေရဲ့မဲဟာပိုပြီးတော့ဩဇာရှိလာတာကိုထိန်းချုပ်ဖို့လို့ဆရာထက်တန်နေကြတယ်ဒီရီပက်ဘလစ်ကန်ပါတီတဲကကွန်ဆာဗေးတစ်တွေကို
Congress
needs to pass a comprehensive bill.
ငါကလုံကြုံမှုပြည်တွင်းအရေးယူမှုကောင်းမွန်စေဖို့နဲ့ကျွန်တော်တို့ရဲ့လုံကြုံရေးနဲ့ကျွန်တော်တို့ရဲ့စီးပွားရေးအင်အားကောင်းစေရန်ယာယီအလုပ်သမားအစီအစဉ်ဖန်တီးဖို့လွတ်တော်အနေနဲ့ပြည်စုံတဲ့ဥပဒေပြဋ္ဌာန်းဖို့လိုအပ်ပါတယ်ပြည်စုံတဲ့ဥပဒေပြပြအောင်ဆောင်ရွက်ဖို့ကတော့မလွယ်ဘူးလို့သမ္မတဘုရားပြောကြားသွားတာပါ
ဟုတ်ပါတယ်ဒီဥပဒေချမ်းတဲ့ပတ်သက်တဲ့လုပ်ငန်းဆောင်တာတွေကိုကွန်ဂရက်ကဘယ်တော့အပြီးသတ်မလဲဆိုတာကတော့တတိချာချာမသိရသေးပါဘူးအဲထုံးစံတိုင်းမှာပဲအချက်လွှတ်တော်ကဥပဒေချမ်းကိုအကြည့်ပြုတ်လိုက်ရင်ဒီအဲ့လုပ်သမားအစီအစဉ်မပါဝင်တဲ့အောက်ဆက်တော်ဥပဒေချမ်းနဲ့ညှိနှိုင်းရမယ်ပြီးတော့မှဥပဒေအဖြစ်လက်မှတ်ထိုးဖို့လို့သမ္မတဘုရားစီပို့ပေးရပါမယ်ဒီလူဝင်မှုကြီးကြပ ကိုတင်ပြရင်းဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းဆရာကဏ္ဍကိုဒီမှာတင်မယ်ညနာလိုက်ပြသည်တော့ရှင်။